အရင်နာလဲနဲ့ကန်အဖွဲဖြစ်တဲ့ KNU အခြေစိုက်လှုပ်ရှားနေတဲ့ဖပွန်ခရိုင်မှာမကြသေးခင်ကစစ်ကောင်စီရဲ့လေကြောင်းတိုက်ခတ်မှုကြောင့်အရက်သား6ဦးသေဆုံးခဲ့ကြောင်း KNU ကသတင်းထုတ်ပြန်ခဲ့ပါတယ်။အရက်သားတွေကိုပြစ်မှတ်ထားတိုက်ခတ်တာလို့လည်းဆွဆွဲထားပါတယ်။အဖြစ်ဆုံးကတော့ VOA မြန်မာပိုင်းသတင်းထောက်မအေးအေးမာကသတင်းပေးပို့ထားပါတယ်
။ KNU ထိန်းချုပ်ရာမုထရခရိုင်ထဲမှာစစ်ကောင်စီတပ်ကလေကြောင်းကနေလေယာဉ်ခုနှစ်စီးနဲ့ဘုံကျဲတိုက်ခတ်မှုတွေလုပ်တာကြောင့်အရက်သားတွေနေထိုင်အလုပ်လုပ်ကိုင်နေတဲ့လုပ်ငန်းဝင်တဲ့ကိုကြောက်ရောက်ပေါက်ကွဲခဲ့ပြီးဒွေလိုမျိုးနဲ့မဲ့သူအုပ်စုယာထိထကျေးရွာအတွင်းကဒေသခံဒေါ်နွယ်နီနဲ့သားနှစ်ဦးချွေးမတဦးအလုသမားနှစ်ဦးစုစုပေါင်းအရက်သား6ဦးတေဆုံးခဲ့တယ်ဆိုပြီးမုထရခရိုင်ရဲ့သတင်းစင်မှာပါရှိပါတယ်တိုက်လေရင်9စီးနဲ့ဘုံအလုံး20လောက်ကျဲချရမှာအရက်သားတွေနေထိုင်ရာကိုပြစ်မှတ်ထားလုပ်ခဲ့တယ်လို့ဆိုပါတယ်စစ်ကောင်စီဘက်ကတော့အဲ့ဒီနယ်မြေတွေကိုခေတ်အဆက်ဆက်အမဲရောင်နယ်မြေဖြစ်သတ်မှတ်ထားပြီးအရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်မှုတွေလုပ်နေတာဖြစ်တယ်လို့လဲ KNU ကရင်မျိုးသားအစည်းအရုံးကသတင်းနဲ့ပြန်ကြားရေးတာဝန်ခံဖရိုကလေဆေးကဘူထော်ခရိုင်တွင်းကလေကြောင်းတိုက်ခိုက်မှုတွေနဲ့ပတ်သက်လို့အခုလိုပြောပြပါတယ
်ဟိုလောကကအမဲရောင်ခြေကအမဲရောင်နယ်မြေခုပဲလို့ဟိုအခုချိန်ထိသတ်မှတ်ထားတော့မယ်ဆိုတော့အရက်သားရဲ့လို့ KNU ရဲ့လို့လက်နက်ကန်ခုကြီးရဲ့လို့ရှိဘူးအားလုံးကတော့သဘုံတွေပဲလို့အဲ့တော့သတ်မှတ်ထားတာကျွန်တော်တို့ကတော့အဲ့လိုပဲနားလည်ရပါတော့နော်အဲဒါကြောင့်မို့ဒီလိုမျိုးအရက်သားနဲ့နေဟောပြင်းနေရဲ့သတ်နေနေပြင်းနေဆက်ပြင်းနေနေတော့အခွဲတော့ပေါ့နော်အဲ့လိုချင်းနေမျိုးတော့ကျွန်တော်တို့နားလည်ရင်အဲ့လိုပဲသိရှိတာပေါ့ဒါအရက်သားကတော့အများစုဖြစ်တာပေါ့နော်ကျွန်တော်တို့ပြင်းနေရဲ့နေတဲ့နေရာကတော့နေပါလေဟောဒါပေမဲ့သူတို့ရဲ့စပေါ်စီရကတော့ဟောအရက်သားရဲ့လုံးမခွဲကြတော့ဘူးဆိုတဲ့သဘောကိုကျွန်တော်ပြောပြနေတာပါ။KNU ဝင်နေရတဲ့နေရာကတော့ဒီကြမ်းရှိပါလေ။KNU ဝင်နေတဲ့နေရာလည်းပဲမဟုတ်ဘောနော်အဲ့နေရာကတော့အရက်သားနဲ့စစ်စစ်ပဲဖြစ်တာပေါ့။
တက်မာ6နယ်မြေအတွင်းမှာလည်းတိုက်ပွဲတွေကနေ့စဉ်ဖြစ်နေပြီးကြာရင်စိတ်ကြီးတို့ကွန်ကရစ်တို့ဘက်မှာလည်းလေကြောင်းတိုက်ခတ်မှုတွေနေ့စဉ်ရက်ဆက်လုပ်နေတယ်လို့လည်းဖရိုကလေးစေးကပြောပါတယ်။
ကွန်ကရစ်ထဲမှာလည်းနေ့စဉ်ရက်ဆက်ပဲဒီလဲဟိုဘာကြောင့်လဲဆိုရင်သူတို့ဒီရင်ကကျွန်တော်တို့နားလေတဲ့နောက်ဆိုရင်အပေါ်တက်လိုက်ကြတဲ့ကသွားရမယ့်နေရာကအစီရေရက်ကဲမာတဲ့နေရာတိုက်ပွဲရှိတဲ့နေရာဆိုတော့နေ့တိုင်းပဲဟိုရင်ရင်နဲ့ပုံကျေဖို့ဆိုတော့သူတို့မှစီမံချက်ရှိတာပြီးသားလို့ကျွန်တော်တို့နားလေပါတယ်အဲ့လို
အရက်သားတွေထိခိုက်သေးဆုံးရတာနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကဘာမှတုံ့ပြန်ပြောဆိုတာမရှိသေးပါဘူးစစ်ကောင်စီရဲ့အုပ်ချုပ်ရေးအဖွဲ့တွေကိုဇန်နဝါရီလ10ရက်နေ့နောက်ဆုံးထားပြီးနှုတ်ထွက်ဖို့ကိုလည်း KNU တပ်မှ9ကသတိပေးချက်ထုတ်ပြန်ထားပါတယ်စာထုတ်တဲ့နေ့ကစပြီးစစ်ကောင်စီဘက်ကဖားပွန်ခရိုင်ထဲကိုလေကြောင်းတိုက်ခိုက်မှုတွေဘုံကျဲတိုက်ခိုက်မှုတွေဇက်တိုက်လုပ်နေတယ်လို့လည်းဒေသခံတွေကပြောပါတယ်ရှင်